ကာဇာရီဒါမှာယာယီအပြစ်ခတ်ရစရေးကမ်းလမ်းချက်ကိုဟမတ်အဖွဲ့ကလက်မခံဘဲပယ်ချလိုက်တယ်လို့အစ္စရေးဝန်ကြီးချုပ်ယုံကဒီနေ့မှထုတ်ပြန်လိုက်ပါတယ်။အပြစ်ခတ်ရစရေးကမ်းလမ်းချက်ကိုလက်မခံဘဲပယ်ချလိုက်တာဟာဂါဇာမှာရှိတဲ့ဟမတ်အဖွဲ့ကြီးကဲယာဟာဆင်ဟွန်အနေနဲ့ဒီဖမ်းဆီးထားတဲ့တရားခံတွေကိုပြန်လွှတ်ပြီးလူသားချင်းစာနာမှုအကူအညီပေးရေးသဘောတူညီချက်ကိုမလိုလားဘဲအီရန်နဲ့ဖြစ်နေတဲ့တင်းမာမှုကိုဆက်လက်အမျက်ထုတ်ပြီးတော့ဒေသတွင်းမှာတင်းမာမှုတွေတိုးလာအောင်လုပ်နေတယ်ဆိုတာကိုပြသလိုက်တာဖြစ်တယ်လို့အဲ့ဒီကြေညာချက်မှာဖော်ပြပါတယ်။အစ္စရေးအနေနဲ့ဂါဇာစစ်ပွဲရဲ့ရည်မှန်းချက်တွေကိုအင်အားပြည့်ဝနဲ့ဆက်လက်အကောင့်ထဲပေါ်သွားမှာဖြစ်ပြီးတော့ဂါဇာမှာဖမ်းဆီးထားတဲ့တရားခံ133ယောက်ချက်ချင်းပြန်လည်လွတ်မြောက်လာဖို့အတွက်လုံခြုံရာရှိတာတွေကိုအကုန်လုံဆောင်သွားမယ်လို့လည်းပြောလိုက်ပါတယ်။အစ္စရေးနဲ့ဂါဇာယာယီအပြစ်ခတ်ရဲဆဲဖို့ကမ်းလှမ်းချက်နဲ့ပတ်သက်ပြီးတော့ဟမတ်ဘက်ကတော့အီဂျစ်နဲ့ကာတာနိုင်ငံကဂျာဝန်စစ်ဆေးသူတွေကိုမနေ့စနေနေ့ကပြန်လည်တုံ့ပြန်ထားပြီးတော့အဲ့ဒီအစားအမြဲတမ်းအပြစ်ရဖို့ကိစ္စကိုလိုလားတယ်လို့အခိုင်အမာပြောဆိုနေပါတယ်ခင်ဗျာ။